င်းစွာအာဏာဆွဲပြောင်းပေးရင်းနဲ့မြို့သားညီလာခံအောင်မြင်ရေးကိုအနှောက်အယှက်ပေးရင်းအပြင်းအထန်အရေးယူတဲ့1996ဥပဒေကိုရုပ်သိမ်းတဲ့သမရဦးသိန်းစင်ရဲ့ကြေညာချက်ကိုဇန်နဝါရီလ16ရက်နေ့ထုတ်အစိုးရသတင်းစာတွေမှာဖော်ပြပါတယ်။အစိုးရဒီပေါ်ထွက်လာလို့မလိုတော့တဲ့ဥပဒေဟောင်းကိုရုပ်သိမ်းလိုက်တာဖြစ်ပါတယ်။ဒါပေမဲ့2017မှာပြဋ္ဌာန်းထားတဲ့ငြိမ်းချမ်းစွာစုဝေးခွင့်နဲ့ငြိမ်းချမ်းစွာစီတမ်းလှည့်လည်ခွင့်ဥပဒေအရငြိမ်းချမ်းစွာကန့်ကွက်ဆန္ဒပြသူ၉ဦးကိုခွင့်ပြုချက်မတောင်းတဲ့အတွက်ဦးသိန်းစိန်အစိုးရကရာဇဝတ်မှုနဲ့စွဲချက်တင်ထားပါတယ်။ဒီအမှုကိုရုပ်သိမ်းတဲ့လို့လူ့အခွင့်အရေးစောင့်ကြည့်ရေးအဖွဲ့ကဇန်နဝါရီလ13ရက်နေ့ကကြေညာပါတယ်။လူ့အခွင့်အရေးစောင့်ကြည့်ရေးအဖွဲ့ဟာကချင်နဲ့ရခိုင်ပြည်နယ်ကဒုက္ခသည်စခန်းတွေကိုတွားရောက်လေ့လာပြီးအစီရင်ခံစာ၃ဆောင်မနစ်ကထုတ်ဝေထားပါတယ်။ဦးသိန်းစိန်အစိုးရတက်တန်းတစ်နှစ်မှာလူ့အခွင့်အရေးချိုးဖျက်မှု400ကျော်ရှိကြောင်းချင်းမိုင်အခြေစိုက်လူ့အခွင့်အရေးမှတ်တမ်းတင်ကွန်ရက်ကလည်းအစီရင်ခံစာမှာဖော်ပြပါတယ်။ဒီထဲမှာမြေယာသိမ်းပိုက်မှုက100ကျော်ရှိပါတယ်
။လက်နက်ကန်ပြည်ပခါမှာမပါဝင်တဲ့အရက်သားတွေကိုဒုက္ခမပေးဖို့တပ်ဖွဲ့တွေအားလုံးမှာတာဝန်ရှိပါတယ်။စစ်ဥပဒေအရတိုက်ပွဲနဲ့မဆိုင်တဲ့အရက်သားကိုပြစ်မှတ်အဖြစ်သတ်မှတ်လို့မရပါဘူး။စစ်သားအချင်းချင်းတိုက်ခိုက်ရမှာအရက်သားကိုမထိခိုက်အောင်ရှောင်ရှားဖို့လဲဥပဒေကညွှန်ကြားထားပါတယ်။လက်နက်ကင်ပဋိပက္ခဖြစ်ပွားရာနယ်မြေမှာအစိုးရတပ်ရဲ့ပြုမှုကြင်ကြံပုံဟာလူသားချင်းစာနာမှုဆိုင်ရာဥပဒေ၊လူခွင့်ရေးဥပဒေနဲ့မြမပြည်တွင်းဥပဒေကိုချိုးဖောက်ရာရောက်ကြောင်းလူခွင့်ရေးစောင့်ကြည့်အဖွဲ့ရဲ့အစိုးရခန်းစာမှာဖော်ပြထားပါတယ်။မြေမြုံပိုင်းကြောင့်ထိခိုက်ဒဏ်ရာသူအများဆုံးနိုင်ငံဟာမြန်မာပါ။မိုင်းပုံးထောင်မှုတားမြစ်တဲ့ဥပဒေကိုနိုင်ငံပေါင်း160ကလက်ခံပေမဲ့ဗမာအစိုးရကအခုချိန်ထိလက်မခံသေးကြောင်းသိရပါတယ
်။2012ဇွန်လမှာဖြစ်ပွားတဲ့ရခိုင်ပြည်နယ်လူမျိုးရေးအကြမ်းဖက်မှုအကြောင်းအမေရိကန်အခြေစိုက်လူ့အခွင့်အရေးစောင့်ကြည့်ရေးအဖွဲ့ကဩဂုတ်လမှာအစီရင်ခံစာထုတ်ပြန်ပါတယ်။ဒီပဋိပက္ခကျေပြန့်လာရင်ပြည်ပြည်အစီအစဉ်ထိခိုက်နိုင်တယ်လို့ဦးသိန်းစင်ကပြောတာမှန်ပေမဲ့ရိုဟင်ဂျာကိုဒုက္ခသည်စခန်းမှာထားပြီးတတိယနိုင်ငံကိုပို့ဖို့ပြောတာကိုတော့လက်မခံပါဘူး။ဒါပေမဲ့နောက်ပိုင်းမှာလေတံပြောင်းသွားပြီးအမြဲတမ်းရှင်တွဲနေထိုင်နိုင်အောင်လုပ်ရမယ်လို့ဖနော်ပယ်မြို့မှာပြောပါတယ်။စိတ်နေသဘောသာပြောင်းလဲရေးပညာအစဉ်အတန်းမြင့်တင်ရေးအလုပ်ကံရရှိရေးနဲ့မွေးဖွားနှုန်းလျော့ချရေးစတဲ့ဤသုံးမျိုးနဲ့ရခိုင်ပြည်နယ်ပြဿနာကိုဖြေရှင်းရမယ်လို့ဦးသိန်းစိန်ကဖနော်ပယ်မြို့မှာမြန်မာသတင်းသမားတွေနဲ့တွေ့ဆုံစဉ်ပြောဆိုသွားပါတယ
်။မြန်မာတရုတ်ရင်းနှံဓာတ်ငွေပိုက်လိုင်းဖြတ်မဲ့ရှမ်းပြည်နယ်မြောက်ပိုင်းဒေသမှာမြေယာသိမ်းပိုက်ခံရလို့ဒေသခံတွေနှစ်နာဆုံးဆုံးရပုံကိုတာအင်းခေါ်ပလောင်လူငယ်အစည်းအရုံးကနိုဝင်ဘာလမှာအစီရင်ခံစာထုတ်ပြန်ပါတယ်။နောင်ချိုကြောင်မဲတီဘောနမ်မတူမန်တုံနန်းခမ်းစတဲ့မြို့နယ်ပေါင်း6နယ်မှာပိုက်လိုင်းတည်ဆောက်မှုကြောင့်ဒေသခံတွေဘဝပြည့်ရပုံကိုတင်ပြထားပါတယ်။ဒီအရာဒေသမှာအစိုးရတပ်နဲ့ကချင်တာအင်းလူမျိုးရေးတပ်တွေတိုက်ခိုက်တာဟာလူခွင့်ရေးအခြေအနေကိုပိုပြီးတော့ဆိုးဝါးသွားစေပါတယ်။ထွက်ပြေးတန်းချောင်နေကြတဲ့စစ်ပြေးဒုက္ခတဲ့ဥယျာဉ်လည်းတိုးပွားလာပါတယ်။ရင်းနှံဓာတ်ငွေပိုက်လိုင်းလုံခြုံရေးတာဝန်ယူတဲ့စစ်ဆိုးရတိုက်ရင်တွေများပြားလာတာနဲ့အတူပေါ်တာဆွဲမှုအတင်းအကျခန်းစီမှုစတဲ့အဆိုးရတက်ကကျွလွန်တဲ့အမှုတွေများပြားလာပါတယ
်။ဒါပေမဲ့စစ်တပ်ရဲ့လူအခွင့်အရေးချိုးဖောက်မှုတွေကိုဦးသိန်းစိန်အဆိုးရအနေနဲ့ဝန်ခံဖို့အခက်အခဲရှိနေပုံရပါတယ်။ကချင်ပြည်နယ်ကအဆိုးရတက်ရဲ့လူရတွေဟာလူအခွင့်အရေးချိုးဖျက်တာမဟုတ်ဘဲဥပဒေအရလုတာတာဖြစ်ကြောင်းစက်တင်ဘာ29ရက်နေ့မှာ BBC ကမေးမြန်းတဲ့အခါဦးသိန်းစိန်ကဖြေသွားပါတယ်။ဦးသိန်းစိန်ဖွဲ့စည်းထားတဲ့အမျိုးသားလူ့အခွင့်အရေးကော်မရှင်ဟာ2017စက်တင်ဘာလက2012ဧပြီလကုန်အထိ6လကျော်ကာလမှာပြည်သူလူထုစီကတိုင်စာပေါင်း 2,000 ကျော်လက်ခံရရှိတယ်လို့သိရပါတယ်။ဒီစာတွေကိုသက်ဆိုင်ရာဝန်ကြီးဌာနတွေကိုကော်မရှင်ကပေးပို့ပါတယ်။သမ္မတဦးသိန်းစိန်လက်ထက်ထူးခြားချက်ကတော့2006မှာအရသာတစုဖွဲ့စည်းခဲ့တဲ့လူ့အခွင့်အရေးကာကွယ်မြင့်တင်ရေးကွန်ရက်ကအဖွဲ့ဝင်တွေဟာအရင်လိုအယိုက်အနှစ်မခံရတော့ဘဲပညာပေးဆွေးနွေးပွဲတွေကျင်းပနိုင်တာဖြစ်ပါတယ်လူအခွင့်အရေးအကြောင်းခေါ်ပြောတဲ့ဥမြင့်အေးနဲ့အပေါင်းပါအချို့ကရာဇဝတ်မှုနဲ့လီဆယ်လုပ်ကြံပြီးနှစ်ရှည်ထောင်တန်းချမှတ်တာနဲ့သမ္မတဥပမလာတော့မှနောက်ဆုံးလွှတ်ပေးတာဟာလည်းဦးသိန်းစိန်အစိုးရရဲ့ပြုပြင်လုပ်ငန်းကိုပော့ပြက်စေတယ်လို့ယူဆကြပါတယ်အချိန်ကြာလာတဲ့အခါမှာအပြောတစ်မျိုးအလုပ်တစ်မျိုးဖြစ်တာတွေလည်းများလာပါတယ်ခင်ဗျာ